ကချင်ပြည်နယ်မှာဒီရက်ပိုင်းအတွင်းအစိုးရတပ်နဲ့ KIO KIA တပ်တွေကြားတကြောပြန်တိုက်ပွဲတွေပြင်းထန်နေပြီးနှစ်ဖက်အကြဆုံးတွေရှိသလိုအစိုးရတပ်ကပြစ်တဲ့လက်နက်ကြီးတွေကြောင့်စစ်ဆောင်စခန်းကဒုက္ခသည်တွေဟာလည်းတခြားလုံခြုံမဲ့နေရာတွေကိုထပ်မံတင်ဆောင်နေကြရပါတယ်တတိယအကြိမ်27ရာစုပင်လုံးညီလာခံကျင်းပဖို့ညီလာချင်းအခုလိုတိုက်ပွဲဖြစ်နေတာတွေဟာငြိမ်းချမ်းရေးအလားအလာကိုနောက်ပြန်ဆုတ်သွားစေမဲ့သဘောလို့စစ်ရေးနိုင်ငံရေးတုံးသက်သူတို့ကမြင်ပါတယ်အကြောင်းစုံကိုတော့ကိုညံဝဲအောင်ကတင်ပြမှာပါရှင
်ကချင်ပြည်နယ်တနိုင်းစွန်ဘရာဘွန်ဟူးကောင်းနဲ့ဖားကန်မြို့နယ်ဘက်တွေမှာဒီ3ရက်အတွင်းတိုက်ပွဲတွေပြင်းထန်နေပြီးအစိုးရတပ်ကလေကြောင်းတိုက်ခိုက်မှုအပါအဝင်လက်နက်ကြီးတွေနဲ့မှပစ်ခတ်ပြီးထိုးစစ်ဆင်နေတာကြောင့်KIA ကချင်လွတ်လပ်ရေးတပ်တွေနဲ့ရင်ဆိုင်တိုက်ပွဲတွေဖြစ်နေတာပါ KIA တပ်တွေမရှိတဲ့စွန်ဘရာဘွန်မြို့နယ်မှာဆိုရင်အစိုးရတပ်ကလက်နက်ကြီးနဲ့ပစ်တာကြောင့်စစ်ဘေးကြောင့်စခန်းကဒုက္ခသည်တွေဟာအခြားလုံခြုံမဲ့နေရာတွေကိုထပ်မံပြောင်းရွှေ့တင်းရှောင်နေရတယ်လို့ KIA တပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးကြီးနော်ဘူးက VOA မြန်မာပိုင်းကိုပြောပါတယ
်ဟိုတနိုင်းဒီတို့လမ်းဘက်မှာလည်းတိုက်ပွဲတွေဆက်တက်ဖြစ်နေတာနောက်ပြီးတော့ဟိုစွန်ဘရာဘွန်ဘက်မှာလည်းတိုက်ပွဲတွေဖြစ်နေပါတယ်ဒီမစီပဲမလဲကြူကြကြူကြတဲ့တိုက်ပွဲတွေဖြစ်ပါတယ်။အစိုးရတပ်မတော်ဘက်ကဆက်တိုက်လို့လင်းပြနဲ့လည်းတိုက်ပါတယ်။နောက်ပြီးတော့လက်နက်ကြီးနဲ့လည်းတိုက်ပါတယ်။ပြင်းထန်တယ်လို့ကျွန်တော်တို့ကတော့ယူဆလို့ရပါတယ်ပြောလို့ရပါတယ်။အခုတလောကစစ်ပြေးဒုက္ခတွေရှိတဲ့ဒီဆွန်ဘရာဘွန်ရဲ့အရှေ့ဘက်မှာသူတို့ကလက်နက်ကြီးတွေကတော့အကျဉ်း20ကျော်လောက်အဲ့ဘက်မှာကျသွားတယ်ဒါကေရရှိတဲ့နေရာလည်းမဟုတ်ဘူးသူတို့နဲ့ရင်ဆိုင်တိုက်ပွဲလည်းမဟုတ်ဘူးတပီတူလိုထုတ်တင်းချောင်တဲ့နေရာဘက်မှာသူတို့ကဒီလက်နဲ့ကြီးနဲ့ပြစ်တာ
အစိုးရတပ်တွေကကချင်ပြည်နယ်ထဲမှာထောင်ကနန်းနဲ့ချီစစ်အင်အားတိုးချနေပြီးဟူးကောင်းလီတို့လမ်းတစ်လျှောက်မှာလည်းစစ်အင်အားတိုးချထားတယ်လို့ဆိုပါတယ်လက်ရှိတိုက်ပွဲအတွင်းနှစ်ဖက်စစ်တပ်မှာအကြဆုံးတွေရှိနေတယ်လို့ထိခိုက်ဒဏ်ရာတွေအများအပြားရနေတယ်လို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ်တနိုင်းမျိုးနဲ့တဝိုက်ရွှေမော်နဲ့ပရင်မော်အများစုပါ KIO အဖွဲ့ပိုင်းစီးပွားရေးတွေဖြစ်ပြီးအပြစ်ခတ်ရစဲရေးနဲ့ငြိမ်းချမ်းရေးမလုပ်ခင်မြမတမတော်ကအဓိကအချက်ချာကြတဲ့နေရာတွေကိုသိမ်းပိုက်နိုင်ဖို့အတွက်ဒီဒေသတဝိုက်မှာပြီးခဲ့တဲ့နှစ်ဇွန်လကစပြီးအစိုးရတပ်တွေကအခုလိုထိုးစစ်ဆင်လာနေတာဖြစ်တယ်လို့ KIO ကတုံ့တက်ကြောင်းဘုံမူကြီးနော်ဘူးကပြောပါတယ
် KIO ကဒီပြားမဝန်ပြန်သာတာဒီ2 for ရဆိုတဲ့ဆွဆွဲချက်နဲ့အဲ့ဒီပြင်းမော်တို့ရွှေမော်တို့မှာတော့နေနေစုမှုရဲ့လုပ်ခြင်းတို့စစ်စင်ရဲ့တည်လုပ်တာဥမာကျွန်တော်တို့ KO နဲ့ဒီတပ်မတော်ကပြစ်ခတ်ရစရဲ့လက်မှတ်တီးနီးတဖုံဖုံနဲ့လက်မှတ်ထူးပြီးဆိုလို့ရှိရင်တော့ကျွန်တော်တို့နိုင်ငံရေးဆွေးနွေးရမှာနဲ့ဆွေးနွေးမယ်ဆိုလို့ရှိရင်တော့အရေးကြီးတဲ့နေရာပေါ့နော်ပြိုဟမြောက်တဲ့နေရာပါမှာတို့ကနေနေစုမှုကြည
့် KIO ရဲ့သုံးသပ်ဆွဆွဲခြင်းနဲ့ပတ်သက်လို့မေးမြန်းဖို့တမတော်ပြောခွင့်ရပုဂ္ဂိုလ်ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်မရခဲ့ပါဘူးတတိယအကြိမ်မြောက်27ရာစုပင်လုံးညီလာခံကျင်းပဖို့အချိန်နှီးကပ်လာချိန်မြောက်ပိုင်းကချင်ဒေသမှာအခုလိုတိုက်ပွဲဖြစ်နေတာဟာညဉ့်ညံရေးအလားအလာကိုနောက်ပြန်ဆုတ်သွားစေမဲ့သဘောလို့စီးရင်နိုင်ငံရေးသုံးသပ်သူဦးသန်းစိုးနိုင်ကပြောပါတယ
်27ရာစုပင်လုံးညီလာခံတော့အဲ့ဒီအချိန်နှီးလာလို့ရှင်စီးထိုးစစ်တွေကတော့ပြင်းလာတာပဲကျွန်တော်အမြင်ကပြောရလို့ရှင်တော့အခုဒီနေ့ဟိုဒီအမျိုးသားအဆင့်နိုင်ငံရေးလှုပ်ရှားမှုတွေကိုဟိုတက်မလို့ကလိုက်ပြီးတော့ဒီကိစ္စတွေကန့်အဲ့ဒါဆိုလို့ရှိရင်တော့ညီညာရေးလုပ်ငန်းစဉ်ကနောက်ကိုဆုတ်တော့မှာပဲအဲ့ဒီအချိန်မှာအခုဒါပြန်ပြောရလို့ရှိရင်ခင်ဗျာအခုဝါဘွဲ့ကလည်းအစီလမ်းကြောင်းနဲ့ဆိုမလိုက်ဘူးဆိုတဲ့သဘောထားတွေရှိနေတဲ့အခါကျတော့ညီညာရေးလမ်းစဉ်ကပြီးတော့ပြန်ဆုတ်မဲ့အနေအထားကိုရောက်နေပြီလို့ကျွန်တော်တော့စိတ်ထဲမှာမျှော်မှန်းမိပါတယ်ခင
်ဗျာလက်တလောကချင်းပြည်နယ်မှာတက်မလို့ဘက်ကတမခွန်ခွန်ရှိရှိကိုကိုတက်တွေမဘကတက်တွေနဲ့တမ101တက်တွေတက္ကသတက်တွေပါစင်ရထောင်ချီတိုးချထားတယ်လို့ KIA တပ်ဘက်ကပြောပါတယ် KIO KIA တပ်ဖွဲ့ဟာ UWS ဝါပြည်သွေးစည်းညီညွတ်ရေးတပ်ဦးဆောင်တဲ့မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့ထဲမှာပါပြီး NCA လမ်းကြောင်းနဲ့မတူတဲ့လမ်းကြောင်းအရအပြစ်ရဖို့အာတိသရှိနေတာပါမြမတက်မတော်ဘက်ကတော့တိုင်းသားလက်နက်ကင်တပ်တွေအနေနဲ့နိုင်ငံရေးဆွေးနွေးပွဲလမ်းကြောင်းကိုတက်လှမ်းနေရင် NCA အပြစ်ရစာချုပ်မှသာလက်မှတ်ထိုးပြီးရှေ့ဆက်ကြဖို့ပြောဆိုထားပါတယ်ခင်ဗျာ